မရိကန်ပြည်တော်စုနဲ့တောင်ကိုရီးယားကြားဆယ်စုနှစ်ခုနှစ်ခုကြာမဟာမိတ်ဖြစ်မှုအထိမ်းအမှတ်ကာလမှာပဲတိုးလာတဲ့မြောက်ကိုရီးယားနိုင်ငံချင်းချောက်မှုတွေကနေပြီးတော့ပူးတွဲဟန်တာဖို့တိုးမြင့်ပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့နှစ်နိုင်ငံကတိကွတ်တွေပြုလိုက်ကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးလှမ်းတဲ့အချက်ပြစနစ်ပူးတွဲထားရှိရေးနဲ့မြောက်ကိုရီးယားရဲ့ဆိုက်ဘာလှုပ်ရှားမှုတွေကိုတံပြန်ဖို့အတွက်မဟာမိတ်နှစ်နိုင်ငံကြားမှာဆက်ပြီးတော့ပူးပေါင်းဆောင်ရွက်နေတာတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတနင်္လာနေ့သူ့ရဲ့မိကုံးတရက်မှာပြောဆိုသွားပါတယ်။လာမယ့်သတင်းပတ်တွေမှာနိုင်ငံကြီးဝန်ကြီးဘလင်ကန်ဟာတောင်ကိုရီးယားနိုင်ငံကိုတွားရောက်ဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေပြင်ဆင်နေကြမှာပဲနိုင်ငံကြီးဝန်ကြီးဘလင်ကန်ကအခုလိုမျိုးမှတ်ချက်စကားပြောဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဟာဒီတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးပတ်ဂျင်အင်းနဲ့နိုဝင်ဘာလကျရင်တော့တောင်ကိုရီးယားနိုင်ငံထဲမှာပထမဆုံးအကြိမ်မြန်တဲ့ချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ရှိနေပြီးတော့အဲ့ဒီအစည်းအဝေးတွေ့မှာပဲမြောက်ကိုရီးယားချင်းချောင်းမှုကာကွယ်ရေးမှာဒေသတွင်းမဟာမိတ်ပြုမှုကိစ္စကိုတိုးမြင့်ဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။ဒီပတိုင်ကတော့သူတို့နှစ်ဦးဟာအမေရိကန်ပြောင်စုအတွင်းမှာအချင်းတော်များများတွေ့ဆုံခဲ့ကြပြီးပါပြီ။ပြီးခဲ့တဲ့တောက်ချနေတုန်းကတော့အမေရိကန်နိုင်ငံကြီးဝန်ကြီးတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဂျပန်နိုင်ငံကြီးဝန်ကြီးသစ်ကမီကာဝါယိုကိုရိုဟာနယူးယောက်ကုလသမဂ္ဂထွေထွေညီလာခံရဲ့အပြင်ပန်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒေသတွင်းလူမျိုးရေးချင်းချောက်မှုမှန်သမျှကိုပြင်းပြထန်ထန်တုံ့ပြန်ကြမယ်လို့သုံးနိုင်ငံနိုင်ငံကြီးဝန်ကြီးတွေကတိပြုခဲ့ကြပါတယ်။နိုင်ငံကြီးဝန်ကြီးဘလင်ကန်ဟာနိုဝင်ဘာလ9ရက်နေ့ရှေ့နေ့တွေမှာတူဂျူမှာကျင်းပမယ့် G7 ဆက်မှုထည့်သွင်းနိုင်ငံများနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုလည်းတွားရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။